ဆော်ရီအာရီဗီးယားနိုင်ငံမှာဆယ်စုနှစ်နဲ့ကြီးကိုလိုနီတဲ့ရိုဟင်ဂျာ 9,400 ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေထုတ်ပြန်စေလိုကြောင်းဆော်ဒီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာရတဲ့ဆိုကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆော်ဒီနိုင်ငံကပြီးခဲ့တဲ့အနှစ်40အတွင်းလက်ခံထားခဲ့ပြီးအခုတော့အဲ့ဒီရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကပတ်စပို့ထုတ်ပေးဖို့ပြောလာတာပါ။ဆော်ဒီမှာရှိတဲ့ရိုဟင်ဂျာတွေဟာပြည်နိုင်ငံပတ်စပို့ကိုမှကင်ဆောင်ထားခြင်းမရှိပါဘူး။ဆော်ဒီနိုင်ငံမှာပဲမွေးလာတဲ့ကလေးတွေဟာလည်းဆော်ဒီနိုင်ငံရဲ့နိုင်ငံသားအဖြစ်အတိမတ်ပြုမခံရပါဘူး။ဘင်္ဂလားဒေ့ရှ်ကသာနိုင်ငံကူးလက်မှတ်တွေထုတ်ပြမယ်ဆိုရင်အများကြီးအထောက်အကူဖြစ်စေပြီးရိုဟင်ဂျာတွေနိုင်ငံမဲ့ဘဝကနေလွတ်မြောက်မှာဖြစ်တယ်လို့ဆော်ဒီအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်းကိုပြီးခဲ့တဲ့လတည်းပြောကြားခဲ့ပါတယ်။ဒါပေမဲ့ဆော်ဒီမှာရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပြန်မလာကြသလိုသူတို့နိုင်ငံအကြောင်းထက်ဆော်ဒီရဲ့အာရဗ်ဘာသာစကားနဲ့ရင်ကျင်းမှုကသာပိုတိကြမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးမွန်မန်းကဒါကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်တုံ့ပြန်ပြောဆိုပါတယ်မြန်မာနိုင်ငံကထွက်လာတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ဒီနိုင်ငံကူးလက်မှတ်ကိစ္စကိုမြန်မာအစိုးရနဲ့အရင်ပြောတင်တယ်လို့ဆိုပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်နော်